မြန်မာဆရာနာဒေဥစုကိုဥရောပသမဂ္ဂ EU ကတန်ခတ်အရေးယူလိုက်တဲ့အချိန်ထဲမှာပဲမြန်မာလူထုအတွက်လူသားစာနာမှုအကူအညီကိုတိုးပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်း EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Josep Borrell ကတနင်္လာနေ့ကဘရပ်ဆဲလ်စ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် It's once again clear that humanitarian aid to the people of Myanmar
မြန်မာလူထုအတွက်လူသားစာနာမှုအကူအညီကိုတိုးမြှင့်ဖို့လိုအပ်တယ်ဆိုတာထပ်ပြီးရှင်းလင်းသိသာလာပါတယ်ဤအကူအညီကိုယူရို6သန်းတိုးမြှင့်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်ဒါပေမဲ့အရေးကြီးတဲ့အချက်ကတော့ဖိနှိပ်မှုကိုရပ်တန့်ဖို့ဖြစ်ပါတယ်လို့ Josep Borrell ကပြောပါတယ်ဤအကူအညီတွေလူလူစီတည်းရဲ့ရောက်အောင်ဘယ်အဖွဲ့အစည်းတွေကနေတဆင့်ဘယ်လိုပေးမယ်ဆိုတာကိုတော့EU နိုင်ငံခြားရေးမူဝါဒအကြီးအကဲကရှင်းရှင်းလင်းလင်းပြောမသွားပါဘူးစစ်ကောင်စီထဲမှာပါတဲ့အခြားသားလူပုဂ္ဂိုလ်10ဦးနဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးနှစ်ခုကို EU ကတန်ခတ်အရေးယူမှုစီးရင်နဲ့တနင်္လာနေ့ကထည့်သွင်းခဲ့တာပါဒီမတိုင်ခင်ကလည်းအာဏာသိမ်းစစ်ကောင်ဆောင်တွေကိုတန်ခတ်အရေးယူထားတာမို့အခုဆိုရင် EU ကတန်ခတ်အရေးယူထားသူစုစုပေါင်း35ယောက်ရှိပြီဖြစ်ပါတယ်ဒီမှာစစ်တပ်အနေနဲ့စစ်ဆင်ညှိနှိုင်းလာစေဖို့အခုလိုဖိအားတိုးပေးနေတာဖြစ်တယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီး Heiko Maas ကလည်းတင်လာနေကဘာလင်မှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်မြန်မာစစ်တပ်အနေနဲ့ဆွေးနွေးညှိနှိုင်းဖို့ကမ်းလှမ်းချက်ကိုလက်ခံသင့်ပြီးဒီအချက်တဲကနေဘယ်လိုထွက်မယ်ဆိုတဲ့နည်းလမ်းတွေကိုပြောဖို့ဧပြီလ24ရက်နေ့မှာကျင်းပမယ်ရေတောင်ရှာနိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုအသုံးချတဲ့နယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီး Heiko Maas ကပြောပါတယ်